လေးစားရပါတော့တောတာရှင်များရှင်မိသားစုနှောင်ကျိုးဆိုတာစိတ်အသည့်နဲ့ခြိနှောင်ထားတဲ့နှောင်ကျိုးမဟုတ်ပဲသွေးနဲ့ခြိနှောင်ထားတဲ့နှောင်ကျိုးဖြစ်တယ်ဆိုတဲ့စကားအတိုင်းပါပဲဒီလိုမိသားစုတွေတဲကမိသားစုဝင်တွေအချုပ်နှောင်ခံရပြီးဒုက္ခရောက်နေတဲ့ဆိုရင်ဘလို့နှလုံးသားနဲ့မျက်ွယ်ပြုမိထားနိုင်ကြပါမလဲထောင်ဝင်စားတွေ့နိုင်ဖို့မိသားစုကစူးစမ်းရပါတော့တယ်1998မှာကလေးမျိုးမော်လိုက်လေးအချင်းထောင်အထိရန်ကုန်မြို့ကနေထောင်ဝင်စားလာတွေ့နိုင်ဖို့လမ်းစရိတ်အသွားအပြန်4-5000ကုန်ကြတာမို့သွားနိုင်တဲ့သူရှားပါတယ်ခကြီးကလည်းနှစ်ညအိတ်3ရက်ခကြီးကိုမနာတန်သွားရတာပါကလေးမျိုးမော်လိုက်လေးအချင်းထောင်မှာငှက်ဖြားတွေဖြစ်နေကြပြီဆိုတဲ့အတန်ကကျမကိုစာနာမှုတွန်းအားတွေပေးလိုက်ပါတယ်ကလေးမျိုးမှာဈေးရောင်းပြီးထောင်ဝင်စားတွေ့နိုင်ရင်14ရက်တစ်ကြိမ်ထောင်ဝင်စားတွေ့နိုင်တယ်လို့ခင်မုန်းနေတဲ့အတူကြံသူတွေကိုပါငပိစီကျော်စိတ်လိတ်တူထညတ်တခဲပေးနိုင်ရင်တည်င်းစကားတွေနဲ့အားပေးနိုင်မယ်လို့ကျမစဉ်းစားလိုက်ပါတယ်ဒီအကြောင်းကိုဒေါက်တာတန်းငိမ့်ဇနီးအန်တီဒေါခင်အေးကတဆင့်ဒေါအောင်ဆန်းစုကြည်တိသွားတဲ့အခါကျမကိုခေါ်ပြီးလိုအပ်တာတွေစီစဉ်ပေးပါတယ်ငှက်ဖျားဒေတာမှုငှက်ဖျားကာကွယ်ဆေးကြိုတင်ပြီးကျမတောက်နိုင်မှုဒေါက်တာတင်မျိုးဝင်းကိုစီစဉ်ပေးပါလို့ပြောပါတယ်ဒါအပြင်ဘသူမှမတွေးတဲ့အတွေးကိုတမီးတွေးနိုင်တာအန်တီကျေးဇူးတင်နေဂုံယူတယ်တမီးကိုအန်တီပေးနိုင်တာကတော့မြစ်တာပဲလို့ပြောပါတယ်အန်တီမြစ်တာတရားတွေကိုကျမအခုချိန်ထိခံစားနေရပါတယ်2009ခုနှစ်မှာကမ္ဘာကျက်ချင်းဒီ ICRC ကရုံးဖွင့်နိုင်ခဲ့ပြီးနိုင်ငံရေးအကျဉ်းချမိသားစုတွေကိုလမ်းစရိတ်တွေထောက်ပံ့ပေးပါတယ်ဘဘဦးတင်ဦးနဲ့ဘဘသခင်အုံးမြင့်ကကလေးမျိုးအချင်းထောင်တွေကနိုင်ငံရေးအချင်းသားတွေအကြောင်းနဲ့လမ်းခရီးအကြောင်း ICRC သိအောင်ကျမပြောပါလို့တာဝန်ပေးပါတယ်ကလေးမျိုးအချင်းထောင်အကြောင်းနိုင်ငံရေးအချင်းသားတွေအကြောင်းလမ်းခရီးအကြောင်းအသေးစိတ်ကျမပြောပြတော့ဘာကြောင့်ခုလို့ပြောနိုင်တာလဲလို့မေးပါတယ်ကျမဈေးရောင်းရင်နှစ်ပတ်တစ်ချိန်ထောင်ဝင်စားတွေ့နိုင်တာလို့ပြောတာပါဆိုတော့စကားပြန်ကတဆင့်ကျမကိုခရီးစရိတ်ထုတ်မပေးဘူးပြောပါတယ်ဘာကြောင့်လဲဆိုတော့ဒီလောက်အဝေးကြီးကိုနှစ်ပတ်တစ်ချိန်တွေ့နိုင်တာချမ်းသာလို့တွေ့နိုင်တာတဲ့ကျမတို့လူမှုဘဝနဲ့ရုံးကန်ရင်ဆိုင်ရမှုကိုနိုင်ငံခြားသားတချို့ခရီးစေ့တွင်းကြဘလို့မှမသိနိုင်ဘူးဆိုတာကျမပထမဆုံးသဘောပေါက်ခဲ့ရပါတယ်ဒီတော့ကျမအတွက်ခရီးစရိတ်မပေးလဲနေပါကြံတဲ့ဘဝတူနိုင်ငံရေးအချင်းကြမိသားစုတွေကိုခေါ်ခဲ့မယ်သူတို့ကိုအကူအညီပေးပါဆိုတော့ခေါ်ခဲ့ပါတဲ့အဲ့ဒီနောက်ကျမခေါ်သွားပေးသူမှန်သမျှအကုန်လုံးအကူအညီရကြပါတယ် ICRC အကူအညီကိုကျမတစ်နှစ်ကြာမှရခဲ့ပါတယ် ICRC အကူအညီကျမရအောင်ကူညီပေးတဲ့ ICRC ကမြန်မာဝန်တန်းခေါင်းဆောင်မက်နီလာဦးနဲ့ကိုပြုံးချူရဲ့ဖခင်ဘဘဦးဝင်းမောင်တို့ကိုကျေးဇူးမှတ်တမ်းတင်ရပါတယ် ICRC ကိုကျမတတ်နိုင်တဲ့ဘက်ကကူညီပေးသလို ICRC ကလည်းနောက်မှကျမကိုအများကြီးအကူအညီပေးခဲ့ပါတယ် ICRC ကြောင့်နိုင်ငံရေးအချင်းသားရောအချင်းကြမိသားစုပါအဆစအဆင်ပြေခဲ့ရပါတယ်တလတစ်ချိန်ထောင်ဝင်စားတွေ့နိုင်ဖို့လမ်းစရိတ်တဲခိုစရိတ်နဲ့မြို့ပြင်မှာထားတဲ့ထောင်တွေအထိလေးပင်ကားငှားနိုင်ဖို့ပေးခဲ့တာပါပြည်တွင်းခရီးစဉ်တွေတဲကအမြင့်ဆုံးလက်မှတ်ကိုပဲဝယ်ပေးတာပါဥပမာမိယထာခရီးစုအထက်ထန်းအိတ်စင်တင်မောင်းခရီးစုအထူးတန်းလက်မှတ်ခပေးတာပါဒီလိုခရီးစရိတ်ထုတ်နိုင်ဖို့နိုင်ငံရေးအကျဉ်းချမိသားစုကပကောင်စရင်ဝင်ဖြစ်ရပါမယ်။တနေ့တော့ ICRC ကိုကျမရောက်သွားပါတယ်။မမိုးဆန္နာကအကူအညီတောင်းပါတယ်။အမရေတာယာဝတီထောင်ကိုထောင်ဝင်စားတွားတွေ့မဲ့ဒီအမမှာပကောင်စရင်ပျောက်သွားလို့ရဲစခန်းထောက်ခံစားလိုပါတယ်။အမသူ့ကိုကူညီပေးပါလို့ပြောပါတယ်။မိသားစုဝင်အမကြီးကိုမေးကြည့်တော့တောင်တကုံမြို့သိ155ရပ်ကွက်မှာနေတယ်လို့ပြောပါတယ်။ဒါဆိုရင်တောင်မြောက်လမ်းစုံရဲစခန်းမှာရက်ွက်ထောက်ခံစားနဲ့လုပ်ရင်ရတယ်ကျမမနှက်ပြန်လာခဲ့မယ်လိပ်စာပေးပါလို့ပြောလိုက်ပါတယ်155ရက်ွက်အထိလာမယ်လို့ထင်မှားတဲ့အမကြီးကမနှက်၈နာရီမှာသူ့အိမ်ကိုရောက်လာတဲ့ကျမကိုအံ့ဩနေပါတယ်ပုံမွင်လင်းလင်းနဲ့ကျမကိုပြောပါသေးတယ်ညမလာမယ်လို့အမထင်မှားဘူးဒါပေမဲ့လိုရမယ်ရအမစောစောထထမင်းချက်ထားတယ်တဲ့ကျမကလည်းအားနာပြီးပြပြတယ်လေညင်းတာပေါ့စင်းရဲနွမ်းပမှုအပေါ်မှာပ ဒုက္ခကိုအဖီထိုးထားတဲ့မိသားစုစီကကျမမစားရပါဘူး။ကျမမစားဘူးအမစားခဲ့ပြီးပြီဆိုတော့အမပြောတာက ICRC သွားဖို့လမ်းစရိတ်ရောက်အောင်ထမင်းစောစောချက်ပြီးထမင်းအိုးသွားပောင်ထားတာကိုပြောတာပါညီမရဲ့။အလုတ်သွားတဲ့သူတွေညနေပြန်လာမှပြန်ရွေးမယ်တဲ့။ကျမဘဝတစ်လျှောက်လုံးအခုထိအဖြေထုတ်စဉ်းစားနေရတဲ့ပုံစံတစ်ပုဒ်ပါ။အဲ့ဒါကတော့ထမင်းဖြစ်ဖို့ဒံအိုးကအဓိကလားဆန်ကအတ္တိကလာဆိုတာပါဘဲဟာကအတ္တိကကြကြကျမလုတ်ပေးနိုင်တဲ့အရာတော့ကတော့ထမင်းအိုးပြန်ရွေးပေးခဲ့ပြီးရက်ွက်ထောက်ခံစာရအောင်ရဲစခန်းထောက်ခံစာရအောင်အစအဆုံးကျမကူညီပေးခဲ့ပါတယ်ရက်ွက်မှာရောရဲစခန်းမှာပါ ICRC ကလုတ်ခိုင်းတာပါလို့ပြောယုံနဲ့အစစအစဉ်ပြေခဲ့ရပါတယ်လေးစားရတယ်သောတာရှင်များရှင်ကျမတို့မွေးဖွားကြီးပြင်းရတဲ့ခေတ်ကအကွေ့အကောက်များလာပါတယ်။မတေချာမရေရာမှုတွေမပြည့်စုံမှုတွေကနောက်ကနေအရေးလိုလိုက်နေတာပါ။တကယ်လို့များကျမကိုတကိုးရှင်တယောက်ကကို့အတွက်စုတစ်ခုတောင်းအဲ့ဒီစုကပြည့်ဝမယ်ဆိုရင်ဆင်းရဲတဲ့ကျမတို့ပြည်သူလူထုတွေတည်ငြိမ်ပြည့်စုံတဲ့ဘဝကိုလိုချင်ပါတယ်ဆိုတဲ့စုကိုပဲတောင်းမိမှာပါရှင်။သောတာရှင်များညဝေခံစားနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ